ASEAN data rin nuclear lane ne long wa phat thain nai bo twe nuclear lane ne pai sai ne naingan rin ne thit twe sat san bo lo at lo nuclear lane ne ma pyan bwa ye sa chauk ko le le sa lai na bo lo at de lo ASEAN a let cha aukatha myama naingan cha ye win ji ga pyo so lai par de ARF ASEAN data rin long jong ye asi we ma a phwa win naingan rue cha a myin chin ma tu ra rue ko swin ni nai ga de lo so par de ဒီကြောင်းနဲ့ပတ်သက်ပြီး VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်ဆိုဝင်းကအာဆီယံနိုင်ငံသားရဲ့ဝန်ကြီးများအစည်းအဝေးကျင်းပရာနေပြည်တော်ကနေသတင်းပေးပို့ထားပါတယ်ရှင်
။ကောင်းပါပြီ။နေပြည်တော်မှာ၃ရက်ကြာကျင်းပခဲ့တဲ့58ကြိမ်မြောက်နိုင်ငံသားရဲ့ဝန်ကြီးများစည်းဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုအောင်မြင်စွာကျင်းပနိုင်ခဲ့ကြောင်းနဲ့အာဆီယံဒေသတွင်နျူကလ িয়ার လက်နက်မပြန့်ပွားရေးအတွက်အာဆီယံရဲ့ကြိုးပမ်းချက်တွေနဲ့ပတ်သက်လို့အလှည့်ကျဥက္ကဋ္ဌမြန်မာနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးဦးဝနမောင်ရင်ကအခုလိုပြောပါတယ်။
To achieve general and complete disarmament of nuclear weapons, it is important to acquire commitments and respect to the treaty by the nuclear weapon states.
Nuclear လက်နက်ပိုင်ဆိုင်တဲ့နိုင်ငံတွေအနေနဲ့ nuclear လက်နက်မပြန့်ပွားရေးစာချုပ်ကိုလေးစားလိုက်နာဖို့လိုပါတယ်။ဒါကြောင့် nuclear လက်နက်ပိုင်ဆိုင်တဲ့နိုင်ငံတွေနဲ့ထိတွေ့ဆက်ဆံရဖို့အတွက်အာဆီယံကသဘောတူပါတယ်။အဲ့ဒီနိုင်ငံတွေအနေနဲ့သဘောတူစာချုပ်နဲ့အညီ nuclear လက်နက်ဆွန့်လွတ်ဖို့လိုပါတယ်။
ARF ကအာဆီယံဒေသတွင်းလူမျိုးရေးဆိုင်ရာအစည်းအဝေးကိုအာဆီယံစင်နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေအပြင်ဩစတြေးလျ၊ဘင်္ဂလားဒေ့ရှ်၊တရုတ်၊ကနေဒါ၊ဥရောပသမဂ္ဂ၊မြောက်ကိုရီးယား၊အိန္ဒိယ၊ဂျပန်၊တောင်ကိုရီးယား၊မွန်ဂိုလီယား၊နယူးဇီလန်၊ပပူဝါနယူးဂီနီ၊ပါကစ္စတန်၊အမေရိကန်ပြည်ထောင်စု၊ရုရှား၊သီရီလင်ကာနဲ့တီမော်လက်စတေးနိုင်ငံတို့ကနိုင်ငံသားရေးဝန်ကြီးတွေလည်းတက်ရောက်ခဲ့ကြပါတယ်။အဲ့ဒီ ARF အစည်းအဝေးနဲ့ပတ်သက်လို့ဝင်းကြီးဦးဝနမောင်လင်ကအခုလိုရှင်းပြပါဗျ
။ Discussing during the ARF and East Asia Summit Foreign Ministers meeting.
အရှေ့အာရှနဲ့အာဆီယံနိုင်ငံသားရဲ့ဝင်ကြီးတွေရဲ့အစည်းအဝေးအာဆီယံဒေသတွင်းလုံခြုံရေး ARF ဆွေးနွေးပွဲတွေမှာအဖွဲ့ဝင်နိုင်ငံတွေကြားဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးပေါ်အမြင်ချင်းမတူတာတွေကိုညှိနှိုင်းနိုင်ခဲ့ပါတယ်။နိုင်ငံရေးစီးပွားရေးလူမှုရေးနဲ့ပတ်သက်ပြီးကြေကြေပြန့်ပြန့်ဆွေးနွေးနိုင်ခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံတွေအားလုံးကဒေတာရင်းတာယာဝပြောရေးနိုင်ငံရေးလုံခြုံရေးလူမှုရေးနဲ့ယဉ်ကျေးမှုနယ်ပယ်တွေမှာပူးပေါင်းဆောင်ရွက်ဖို့သဘောတူကြပါတယ်
။ဒါအပြင်အကြမ်းဖက်မှုတိုက်ဖြစ်ရေးနေဆက်ဖြတ်ကျော်မှုကင်းနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေအတည်ပြုတာရေနံရုပ်ဖိတ်မှုတွေကိုကြိုတင်ကာကွယ်ခြင်းကြိုတင်ပြင်ဆင်ခြင်းနဲ့တုံ့ပြန်ဆောင်ရွက်တာတွေပြန်လည်ထိန်းသိမ်းတာတွေအတွက်အာဆီယံဒေတာဆိုင်ရာညီလာခံကနေကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပင်လေရေချောင်းနဲ့လေချောင်းရှာဖွေကယ်ဆယ်ရေးတွေမှာပူးပေါင်းဆောင်ရွက်ဖို့နဲ့ပြည်နိုင်မှုတွေပုံမခိုင်မာစေခြင်းအတွက်လည်းကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်။တောင်တရုတ်ပင်လေရေမှာတရုတ်နိုင်ငံကအလှည့်ကျဥက္ကဋ္ဌမြန်မာနိုင်ငံအပေါ်ဩဇာလွှမ်းမိုးမှုရှိနေတာကြောင့်ဗက်လိုက်မှုရှိနိုင်တယ်ဆိုတဲ့ဝေဖန်မှုအပေါ်မှာတော့ဝင်းကြီးဦးဝနမောင်လင်ကအခုလိုတုံ့ပြန်လိုက်ပါတယ်
။ So it is not that one party is trying to influence others or the others is against the one country or
တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့သက်ဆိုင်ရာနိုင်ငံတနိုင်ငံကတစ်ဖက်နိုင်ငံကိုဩဇာလွှမ်းမိုးလို့မရပါဘူးဒီပြဿနာဟာအာဆီယံနဲ့တရုတ်ကြားအငင်းပွားနေတဲ့ပြဿနာတစ်ခုမဟုတ်ပါဘူးအာဆီယံအနေနဲ့ဒီအငင်းပွားမှုကိုငြိမ်းချမ်းစွာအပြေရှာဖို့ပဲဖြစ်ပါလေ
ဒီ ARF ကအာဆီယံဒေသတွင်းလူမျိုးရေးဆိုင်ရာအစည်းအဝေးကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့အခုလိုပြောပြပါတယ
် We also discussed North KoreaAnd North Korea's actions with respect to its nuclear program. These are actions which present a very serious threat to international peace and stability. I reaffirm
မြောက်ကိုရီးယားနဲ့ပတ်သက်လို့ဆွေးနွေးကြည့်ကြပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်နေတာပါ။ကိုရီးယားကျွန်းဆယ်မှာနျူကလ িয়ার လက်နက်ကင်းမဲ့ရေးကွဲကွဲပြားပြားသိနိုင်တဲ့အထိအမေရိကန်ပြည်ထောင်စုကလှုံ့ဆော်သွားဖို့ခံယူထားတဲ့အကြောင်းထပ်လောင်းပြောလိုပါတယ်။တရုတ်နဲ့တခြားနိုင်ငံတွေကလည်းတညတညွတ်ထဲထောက်ခံထားကြတယ်လို့ဆိုပါရယ်နျူကလ িয়ার လက်နက်မပြတ်ပွားရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်နဲ့အညီလိုက်နာကျင့်သုံးဖို့လည်းအားလုံးကသဘောတူကြတယ်လို့ပြောပြသွားတာပါနေပြည်တော်မှာ၃ရက်ကြာကျင်းပခဲ့တဲ့အာဆီယံစည်းဝေးတွေအနေနဲ့နိုဝင်ဘာလမှာကျင်းပမယ်အရှိအာရှထိပ်သီးညီလာခံအကျိုးအရှိအာရှနိုင်ငံသားရေးဝန်ကြီးတွေရဲ့အကျိုးညှိနှိုင်းဆွေးနွေးပွဲတွေကိုလည်းကျင်းပခဲ့ကြပါတယ်ရှင်